ကျေးဇူးတော်ရှင်ဆရာတော်ရှင်မြတ်ရှင်ယနေ့ညသာသနာတော်နှစ်2565နှစ်ကောဇာတက္ကတိ1383ခုနှစ်တပူရဲလာပြည့်ကျော်17ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ26ရက်စနေနေ့ညဓမ္မဒါနကုသိုလ်ရှင်များကြသောရန်ကုန်မြို့နှင့်နှစ်ဖက်သောမိဘများအားမုထား၍ဥဖြိုးဝေတောင်းစိန်ဒေါ်စုမြတ်ထွေတောင်းမောင်လူလူဝေရန်မောင်ဖုံခန့်ဖြိုမိသားစုတို့မှဆင်ကျင်းပပြီးလို့အပ်သောအွန်လိုင်းဓမ္မသတင်းနှင့်ဆက်လင်၍ကျေးဇူးတော်ရှင်ပါမောက်ကကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံကြားပြီတော့ကျေးတော်ဆုံးဥပ္ပယေယိုသေးစွာရှောက်ထားအပ်ပါသည်ဗျာ
သာသနာတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်ထိုရလဥကျော်17ရက်2022ခုနှစ်ဖေဖော်ဝါရီလ26ရက်စနေနေ့၌အွန်လိုင်းမှဟောကြားအပ်သောတန်လျာနှင့်နိဗ္ဗာန်အပိုင်း၈တရားဒေသနာတော်သမထနာညာအထွတ်ထိပ်ရောက်သွားပြီးတဲ့နောက်ဥရိယဗျာညာနဲ့ရရှိဥရိယဗျာညာတို့ရောက်ရှိလာတဲ့ယောဂီပုဂ္ဂိုလ်ဟာဥရိယဗျာညာရလာတဲ့ယောဂီပုဂ္ဂိုလ်ဟာဖြစ်မှုပြတ်မှုကိုဖြစ်စေခဏမှာသိလာခဲ့တာဖြစ်တယ်ဝိပဿနာရှုရင်ပစ္စုပန်ကိုရှုလို့ပြောတာဒီဥရိယဗျာညာရောက်မှပြောလို့ရမယ်ဥရိယဗျာညာမရောက်ခင်ကတော့အတိတ်ကိုလည်းရှုလို့ရတယ်အနာဂတ်ကိုလည်းရှုလို့ရတယ်ပစ္စုပန်ကိုလည်းရှုလို့ရတယ်အဲ့တော့ဒီဥရိယဗျာညာကြတဲ့အခါကျတော့ပစ္စုပန်ကိုရှုပစ္စုပန်မှာရှိတဲ့ယုတ်နဲ့နံကိုရှုပစ္စုပန်ဆိုတာတောင်မှပဲခဏပစ္စုပန်နဲ့တဏ္ဍီပစ္စုပန်တို့ဖြစ်စဉ်တစ်ခုအနေနဲ့တဏ္ဍီပစ္စုပန်မျိုးရှုရတာပိုများလာနောက်မှခဏပစ္စုပန်ဆိုတာဖြစ်လာကြိုက်ကလေးတွေမှာသိလိုက်လို့ပြတ်သွားတဲ့အချိန်မှာသိလိုက်တဲ့ဖြစ်မှုပြတ်မှုပေါ်မှာအာရုံရောက်သွားတဲ့အသိဉာဏ်လေးရှားရှိလာပြီဆိုရင်ဝိပဿနာဉာဏ်အနုစားဖြစ်လာပြီလို့ဒီကျမှဝိပဿနာဉာဏ်ရတယ်လို့ပြောတာ။ဩဒီဥရိယဗျာဉာဏ်ရောက်ပြီဆိုတော့မှပဲရှေ့ပိုင်းရောက်ပြီဆိုတော့မှပဲဝိပဿနာဉာဏ်ရတယ်လို့ပြောလို့ရမယ်။အဲ့တော့ဒိဋ္ဌိဝိသုဒ္ဓိတို့ကင်္ခာဝိတရဏဝိသုဒ္ဓိတို့ဆိုရကိုတကယ်အစ်စ်မှအပြည့်ဝိပဿနာလို့မခေါ်သေးတဲ့သဘောရှိတယ်။ဘာလို့လဲဆိုတော့ဝိပဿနာဆိုရဲ့အတိပ္ပယ်ကအနိစ္စာတိဝိဝိတေဟိအနိစ္စာတိအာကာရေဟိပတ္တိတိဝိပဿနာလို့ဆို။နိစ္စရကအနတ္တလို့ဆိုတဲ့အမညာလက္ခဏာဒီအမြဲတဲ့သဘောကျင့်နေစရာမကောင်းတဲ့သဘောကိုမပိုင်တဲ့သဘောဒိဋ္ဌဒုက္ခအနတ္တရှုပြနိုင်ပြီဆိုတော့မှဝိပဿနာဆိုတဲ့စကလုံးနဲ့အဓိပ္ပာယ်ကိုင်ညီတယ်ပေါ့ရှုံးနံကိုသိယုံနဲ့ဝိပဿနာမဟုတ်သေးဘူးဆိုတဲ့အဓိပ္ပာယ်ပေါ့နော်ရှုံးနံကိုဒိဋ္ဌရှုတော့ဒုက္ခရှုတော့အနတ္တရှုတော့ငါဒီရှုနိုင်ပြီဆိုတော့မှဝိပဿနာဉာဏ်ဖြစ်တယ်လို့ပြောလို့ရတယ်။ဒါဝိပဿနာလမ်းကြောင်းပေါ်တာရောက်လာတဲ့သဘော။ဥရိယဗျဉာဏ်ရှေ့ပိုင်းမှာတရုဏဝိပဿနာဉာဏ်လို့ခေါ်လိုက်တာသူက။တရုဏဆိုတာတည်တိများလို့ပဲမမှဲ့သေးဘူး။နှုတ်သေးတယ်ဆိုလို့ဒီသိဉာဏ်လေးကလည်းပဲ မထိုးပေါက်နိုင်သေးဘူးရှင်းရနေသေးတယ်နုနယ်နေသေးတယ်ဒီအတိညာလေးကကြံ့ကြံ့မခတ်နိုင်သေးဘူးဆိုတဲ့အဓိပ္ပာယ်ညာနုသေးတယ်ဆိုတဲ့စူကလေးဟာထွက်လာကစားပြော့ပြော့ဖာဖာလေးဆိုတော့ဖဲ့ရတောင်မထိုးပေါက်နိုင်ဘူးနောက်မားလာတဲ့အခါကျတော့ထိုးပေါက်လိုက်အဲ့လိုပဲဒီအသိဉာဏ်လေးကမရင်ကျက်သေးဘူးနှုနေသေးတယ်နှုနေသည့်အတွက်ကြောင့်တဝါတရားတွေရဲ့အစစ်မှန်ကိုအကုန်လုံးထိုးပေါက်နိုင်မှာမဟုတ်ဘူးလို့ဒါကြောင့်တရုဏဝိပဿနာဝိပဿနာကိုနှမျိုးခွဲလိုက်တဲ့အခါကျတော့တရုဏဝိပဿနာနဲ့ဘလဝဝိပဿနာလို့အလိုခွဲတယ်ဆဗေဒီမှာတရုဏဝိပဿနာဆိုတာနှုနယ်သေးတဲ့ဝိပဿနာပေါ့အဲ့ဒါတွေကိုထည့်ပြောမယ်ဆိုရင်တော့ထေရီဝိသုဒ္ဓိတို့ကင်္ဃဝိရဏဝိသုဒ္ဓိတို့ပါဝိပဿနာရဲ့အခြေခံကိုဝိပဿနာရဲ့ထည့်ပြောမယ်ဆိုရင်ထေရီဝိသုဒ္ဓိထေရီဝိသုဒ္ဓိဆိုတာနာမရူပပရိစ္ဆေဒဉာဏ်ပဲယောနနပัญชาသိတဲ့ဉာဏ်ပဲပစ္ဆေပရိခဉာဏ်ကင်္ဃဝိရဏဝိသုဒ္ဓိအလုံးအညာရဲ့နာမည်ကြီးပဲအဲ့တော့ညာနာမည်နဲ့ပြောမယ်ဆိုရင်တမရူပပရိစေရညာရဲ့ပစ္စယပရိကညာရဲ့တမသနညာရဲ့ဥရိယပြညာ၈ပိုင်းရဲ့ဥရိယပြညာကို၂ပိုင်းခွဲလိုက်ပြီးတော့ဥရိယပြညာ၈ပိုင်းကိုတရုဏဝိပဿနာလို့ခေါ်တာဒီညာ၄ခုကိုတရုဏဝိပဿနာလို့အဲ့လိုခေါ်တယ်ပင်ကနုပဒနာသို့မဟုတ်ပင်ကညာကစပြီးတော့အထက်ကိုတော့ဘလဝဝိပဒနာအကောင်းသွားတဲ့ဝိပဒနာလို့ပြောတယ်။ဒီချိန်ကအာမကောင်းတဲ့ဝိပဒနာနှုတ်နေသေးတယ်။အာမရှိသေးဘူး။အသုံးကတော့အဲ့ဒါလို့သုံးတာရှိတယ်။တရုဏဝိပဒနာနဲ့ဘလဝဝိပဒနာအဲ့တော့တရုဏဝိပဒနာအဆင့်မှာဘာခက်ခဲကြီးကျုံ့လက်တတ်တုံးဆိုတာကိုဒီနေ့ရှင်းနေပြောကြဖို့ပဲဝိပဿနာတရားကိုအထုတ်ပြီးဆိုတဲ့ပုဂ္ဂိုလ်ဟာဥရိယပြညာရောက်လို့ရှိရင်ဝိပဿနာညာအနုစားရပြီးတော့တကယ်ကိုဝိပဿနာတရားအထုတ်နေတဲ့ပုဂ္ဂိုလ်လို့ခေါ်နိုင်တဲ့အစဉ်ကိုရောက်လာပြီတဲ့အဲ့ဒီအစဉ်ရောက်လာလို့ရှိရင်ခက်ခဲရည်နဲ့ကြုံတတ်တယ်ခက်ခဲရည်နဲ့ကြုံတတ်တယ်ဝိပဿနာအာမကောင်းသေးသည့်အတွက်ကြောင့်ဝိပဿနာညာအာမကောင်းသေးသည့်အတွက်ကြောင့်လွယ်မှားပစ္စယရည်နဲ့ကြုံတွေ့တတ်တယ်အဲ့တော့ရှိမှတ်တဲ့ဝိပဿနာညာလေးကအတော်အသင့်တမာရီတွေကလည်းရလာတယ်ဝိပဿနာလမ်းကြောင်းပေါ်မှာအသိဉာဏ်လေးကလည်းချိန်ချင်းထက်ထက်ဖြစ်လာတယ်ဆိုတဲ့အခါမှာအတော်အသင့်စိတ်ကလည်းပဲဝိပဿနာဉာဏ်ဆိုဝိပဿနာဉာဏ်ရဲ့အာယုံတရားတွေပေါ်မှာထင်းနေရှားရှားဖြစ်လာတတ်တယ်အဲ့လိုဝိပဿနာဉာဏ်ညူစနူစအချိန်လေးမှာရှုတဲ့အခိုက်မှာဘာဖြစ်လာတတ်တော့ဝိပဿနာဉာဏ်လို့ဆိုတဲ့ဝိပဿနာဉာဏ်နဲ့ရှင်တဲ့သမာဓိစိတ်ကလေးကအတော်သင့်အားပြည့်လာတဲ့အခါကျတော့ဒုက္ခနာကိုကအလင်းရောင်တွေပါလေဖြစ်လာတတ်တယ်အလင်းရောင်တွေကိုကိုယ်အလင်းရောင်ကိုကိုယ့်ကိုပြန်မြင်ရတဲ့အနေအထားမျိုးရောက်အဲ့ဒီမှာမြင်ရတယ်ဆိုတာမျက်စိနဲ့မြင်တာလားစိတ်ထဲမှာပေါ်တာလားလို့ဆိုအဲ့ဒီနေရာမှာတော့အဆူနှစ်ခုရှိတယ်ဒါတော့ချုပ်မှုတဲ့ပုဂ္ဂိုလ်ကပို့ပြီးတော့ဆုံးဖြတ်နိုင်မယ်ထင်ပါတယ်ကိုယ်ကိုယ်တိုင်မြင်ရတဲ့အလင်းရောင်ဟာမျက်စိနဲ့ဖွင့်ကြည့်လို့မြင်တာလားသို့မဟုတ်အသိစိတ်ထဲမှာပေါ်လာတာလားလို့လည်းမျိုးပြောနိုင်အ အဝိသုရိမေမအဓိကကျမ်းမှာတော့မနောဝိညာဉ်လို့ခေါ်တယ်စိတ်ထဲမှာအလင်းရောက်မြင်ရတာစိတ်ထဲကမြင်ရတဲ့သဘောကပို့ပြီးတော့သိနေရတယ်လို့အဲ့လိုလေတော့ဆုံးဖြတ်ထားတာရှိတယ်ဝိပဿနာတရားအထုတ်ရင်အခြေအနေတွေကထူးခြားလာတယ်ဥရိယဗျာညာရှေ့ပိုင်းရောက်ရင်အခြေအနေတွေထူးခြားလာတတ်တယ်။အထူးခြားလာတာဟာတစ်မျိုးတည်းမဟုတ်ဘူး။ဆယ်မျိုးထူးခြားလာတဲ့ဆယ်မျိုးဟာတကယ်တော့ဝိပဿနာဉာဏ်ကိုအနှောက်ယှက်ပေးတဲ့အရာဆယ်မျိုးသာဖြစ်တယ်။ဝင်ရောက်နှောက်ယှက်တာကိုနှောက်ယှက်တာကိုနှောက်ယှက်မှမသိဘူးဆိုလို့ရှိရင်ဒီယောဂီပုဂ္ဂိုလ်ကလမ်းလွဲသွားနိုင်တယ်ပေါ့။အခုလိုဥရပညာရှေ့ပိုင်းမှာနုနယ်နေတဲ့အချိန်လေးမှာဝိပဿနာရှုရင်အလင်းရောင်တွေကိုမျက်စိထဲမှာဟိုအသိဉာဏ်ထဲမှာမြင်လာရတယ်စိတ်ထဲမှာမြင်လာရတယ်အသိဉာဏ်ကလည်းပို့ပြီးတော့ထက်မြက်လာတယ်ခါတိုင်းနဲ့မတူဉာဏ်ကလည်းပဲကိုယ်စိတ်ထဲမှာတော့ကိုယ်ထက်လာတယ်လို့ဉာဏ်ပို့ကောင်းလာတယ်ညာကပူပြက်ပြက်သားသားမြင်လာတယ်။ရှုပ်နှံတရားတွေရဲ့ဖြစ်တာပြက်တာကိုပူပြီးတော့ပြက်ပြက်သားသားမြင်ရတယ်လို့ခံစားလာရတယ်။ဩဘာသာဆိုရဲအလင်းရောင်လည်းဖြစ်တယ်။အသိဉာဏ်လည်းထက်မြက်လာတယ်လို့ထင်တယ်။ရှုမှတ်လို့ကောင်းနေသည့်အတွက်ကြောင့်စိတ်ထဲမှာကျဉ်းနှက်နှချိမ့်မှုတွေကလည်းပေါ်လာတယ်။ပီတိဆိုတာဖြစ်လာတယ်ကျင့်လက်မှုနှိချိုင်းမှုရှင်လန်းအတက်မှုတွေဖြစ်လာအဲဒီပီတိဖြစ်လာတဲ့နောက်ပိုင်းမှာပီတိနဲ့တကွဘာဖြစ်လာတော့ဆိုပတ္တတိတကုလုံးဟာအင်းငိမ့်လာတယ်တောင်းတမှုတွေအနေရထိုင်ရခက်မှုတွေညောင်းတာတွေပင်ပန်းတာတွေဒါတွေမရှိတော့ဘဲနဲ့လူကလေပေါ့ပေါ့ပါပါနဲ့တရားရှိမှလို့ကလည်းကောင်းလိုက်တာဆိုတော့အနေထားမျိုးရောက်လာတယ်။တနေ့ုံထိုင်လဲထိုင်ရမှမသိတော့အောင်အချိန်နေသာဂုံသွားတယ်အခက်ခဲလုံးဝမရှိတဲ့အနေထားမျိုးတွေရောက်သွားတယ်ပတ္တတိဆိုတော့တိသောဘာတရားယောဂီပုဂ္ဂိုလ်ရဲ့စိတ်ထဲမှာပေါ်လာတော့အဲ့ဒီပတ္တတိဆိုတာပေါ်လာတဲ့အခါကျတော့ဒုက္ခဆိုတော့စိတ်ချမ်းသာမှုကထင်းထင်းရှားရှားဖြစ်လာတယ်စိတ်ချမ်းသာမှုဖြစ်လာတဲ့အခါမှာအဓိမောက္ခလို့အဓိမောက္ခဆိုတာတရားတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့မြင်းလာတဲ့တရားတရားပူချီလာတဲ့စိတ်တည်းကပူချီလင်းလာတဲ့သဘောဟိုကံကံဤအကျိုးယုံကြည်တဲ့တရားမဟုတ်ဘူးဒီမှာယရဏသုံးပါးရဲ့ဂုံကိုကြည်တယ်ကြည်ညိုတယ်လို့ပြောတဲ့တရားမျိုးမဟုတ်ဘူးဒါမို့အဓိမောက္ခလို့သုံးထားတယ်အဓိမောက္ခလို့သုံးတာရှုံးတဲ့တရားတွေကိုရှုမြင်တဲ့အခါမှာပို့ပြီးတော့ပြတ်သားလာတယ်နော်ပြတ်သားလာတယ်ကြည်လင်းလာတယ်ဆုံးဖြတ်နိုင်လာတယ်အဲ့ဒါလည်းပေါ်လင်းလာတယ်လို့ဆိုတော့နောက်တစ်ခုကပက္ခဟလုံလဝိရိယလည်းပို့ကောင်းလာအချိန်လေးပို့ပို့ပြီးတော့တရားထိုင်ပြစ်လာတယ်ပို့ပြီးတော့အထုတ်လာတယ်တနေ့ကအထုတ်ရလဲဘာမှမဖြစ်ဘူးအဲ့တော့ပို့ပြီးတော့စူးစမ်းမှုတွေပေါ်လာတယ်ဒါခန္ဓာကိုယ်ကညောင်းညာကြိုက်ခဲမှုမရှိသည့်အတွက်ကြောင့်ပို့ပြီးတော့စူးစမ်းအထုတ်လာမှုစိတ်အားတွေလည်းပို့တက်လာတယ်အဲ့ဒါပက္ခနောက်တစ်ခုကဥပဋ္ဌာဏပါကိုအာယုံပြုလိုက်ပြုလိုက်တတိယလည်းပဲဖြတ်ခနဲ့ဆိုအာယုံနဲ့တွဲပြီးသားဖြစ်နေတယ်။ဘယ်အာယုံပဲဖြစ်ဖြစ်တတိယချက်ချင်းကတ်သွားတယ်။အဲ့တော့တတိယလည်းပိုကောင်းလာတယ်လို့ခံစားရတယ်။နောက်တစ်ခုကတော့ဥပိ္ခာ။ဥပိ္ခာလို့ဆိုတာဝေဒနာနဲ့မဆိုင်ဘူးဒီဥပိ္ခာကတတရမစ္ဆတတ္တာလို့ခေါ်တယ်ကိုယ်ရဲ့မှတ်တဲ့စိတ်တွေနဲ့မှတ်တဲ့အာယုံနဲ့ဖ ဖြစ်ပေါ်လာတဲ့တရားတွေဟာသူကဟန်ချက်ညီသွားတယ်အယုံဆိုင်ဆံလို့ပဲနဲ့သင်္ခါရတရားတွေကိုရှုလိုက်တဲ့အလွယ်တကူရှုနိုင်သွားတယ်ဥပမာမဲ့ highway လမ်းမကြီးလမ်းကျယ်ကြီးမှာကိုတယောက်တည်းမောင်းနေတယ်ဆိုရင်စတီယာရင်လေးကိုလက်တင်ပြီးတော့သွားရင်ဝဲဘာမှစိတ်ထဲမှာဟိုအားဆိုင်စရာမရှိတာလို့အဝိပဿနာတရားရှုတဲ့အခါမှာလည်းပဲအဲ့ဒါလို့အားဆိုင်ပြီးတော့ရှုစရာမလိုပဲနဲ့အလွယ်တကူဖြစ်သွားတာမျိုးကိုဒါဥပေက္ခာလို့ခေါ်တယ်ဒီနေရာမှာတတရမစ္ဆတုပေက္ခာဥပေက္ခာတွေကအမျိုးမျိုးခွဲထားတာရှိတယ်ဝေဒနာကိုလည်းဥပေက္ခာခေါ်တာရှိတယ်ဝီရိယကိုလည်းခေါ်တာရှိတယ်အသိဉာဏ်ကိုလည်းခေါ်တာရှိတယ်ဥပေက္ခာ10မျိုးဆိုပြီးခွဲထားတာရှိတယ်ရတင်္ခရုပ္ပခဉဏ်လို့ပြောတဲ့ဥပ္ပခကျတော့အတိဉဏ်ကိုပြောတာဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်စိတ်ထဲမှာချမ်းသာဒုက္ခမဟုတ်တဲ့မထင်ရှားတဲ့ခံစားမှုကျတော့ဒါဥပ္ပခဝေဒနာလို့ခေါ်တယ်အခုဒီဟာကျတော့ဘာနဲ့တူတုံးဆိုလို့ရှိရင်မေတ္တာကရုဏာမုရိတာဥပ္ပခဆိုရဲအဲ့ဒီဥပ္ပခနဲ့သွားတူတယ်ဟောသင်္ခါရဒီသွားတူတယ်ဆိုတာအဲ့ဒီဥပေက္ခာလဲတတ္တမစ္ဆတ္တစေတသိက်ကိုခေါ်တာပဲဒီဥပေက္ခာလဲတတ္တမစ္ဆတ္တဆိုရဲစေတသိက်ကိုခေါ်တာတတ္တမစ္ဆတ္တဆိုတာအလယ်လက်သဘောနဲ့သွားနိုင်တဲ့အနေအထားတစ်ခုဒါကြီးလဲအာယုဆိုင်ဆရာမလို့ဒါကြီးလဲကြိုးစားဆရာလဲမလို့အဲသူကသူပြောမယ်ဆိုလို့ရှိရင်အာယုန်နဲ့စိတ်တွေးလိုက်တာနဲ့သူကသူမှတ်သွားတာကိုကတော့မှတ်ဆရာမလို့ဘူးဆိုတာပြောဖြစ်သွားတွဲကူသွားတဲ့သဘောကိုပြောတယ်ကိုကတော့အာယုန်ဆိုင်ပြီးမှတ်ဆရာမလို့တော့ပဲနဲ့သူ့လိုလျောက်မှတ်သွားတယ်လို့စိတ်ထဲမှာတော့ထင်ရလောက်အောင်သင်္ခါရတရားတွေကိုဟိုအလွယ်တကူရှုနိုင်မှတ်နိုင်သွားတယ်အဲ့ဒီဥပ္ပခါလေဖြစ်ပေါ်လာတတ်တယ်အဲ့တော့ဒီဆင့်ရောက်လာလို့ရှိရင်စိတ်အခြေအနေတွေကပြောင်းလဲပြီးပြောမယ်ဆိုရင်ဒါတိုးတက်လာတယ်လို့ပြောလို့ရတယ်။ဒါပဲဒီတိုးတက်ခြင်းဟာအနှောင့်အယှက်ဖြစ်သွားတယ်။ဒါကြောင့်မို့ဥပ္ပခိလေသာလို့ခေါ်တယ်။ဒီတိုးတက်မှုကတော့အမှန်တော့အကောင်းနေကြီးပဲ။အကောင်းနေတိုးတက်ရတဲ့အတိုင်းဘာဖြစ်လို့မကောင်းဖြစ်ရသလဲဆိုတာကြတော့အသိဉာဏ်နဲ့ဆိုင်သွားတယ်။အကောင်းလို့ထင်သွားတာနော်အကောင်းပေါ်မှာအတွေးကတစ်မျိုးဖြစ်သွားတာအဲ့ဒီအတွေးလွဲသွားလို့အဆိုးဖြစ်သွားတာဒါတွေကတော့တကယ်တော့ဝိပဿနာရဲ့ဥပ္ပကိလေသဝိပဿနာရဲ့အညစ်အကြေးတွေလို့ပြောပြမိမယ်လို့အပြစ်အလားအစာတွေမဟုတ်ဘူးကိုရှိမှတ်တဲ့ဝိပဿနာဉာဏ်ဟိုတန့်စင်စင်ကြယ်လာပြီးတော့ဒီအခြေအနေတူတွေဖြစ်ပေါ်လာတာဒါဖြစ်တယ်ဖြစ်ပေါ်လာတဲ့အခြေအနေတူတွေပေါ်မှာယောဂီပုဂ္ဂိုလ်ဟာဝေဝါးသွားနိုင်လို့သူ့ကိုဥပ္ပကိလေသာလို့ခေါ်တာဝေဝါးသွားစေတတ်တယ်ပေါ့ဝေဝါးသွားစေတယ်လို့အဆိုးလို့ခေါ်တာနောက်ဆုံးတစ်ခုကနိကန္တိတဲ့နိကန္တိဆိုတာကိုရှုမှတ်နေတဲ့ဝိပဿနာပေါ်မှာခြင်နှက်မှုမသိပတာတဏှာလေးသိမ်မွေးတဲ့တဏှာလေးသူစရာနစ်သက်နေတယ်ဆိုတာတခါတည်းရန်ကြတော့မသိနိုင်တဲ့သဘောရှိတယ်ပေါ့နော်ကိုချေနှက်နေတာအဲ့ဒါလို့ဥရေပြညာအစလာတဲ့အချိန်လေးမှာဝိပဿနာဉာဏ်နုဆင်အခါမှာဓိသောဝါတရားတွေဖြစ်ပေါ်လာရင်ယောဂီပုဂ္ဂိုလ်ကလမ်းချော်သွားရတယ်ဒါကြောင့်မို့ဝိပဿနုပက္ခိနေသဝိပဿနာရဲ့အညစ်အကြေးလို့ပြောတာတကယ်ရတော့အညစ်အကြေးကသူတို့မဟုတ်ပါဘူး။နိကန္တိကတော့တကယ်အညစ်အကြေးလို့ပြောနိုင်တဲ့တဏှာ။ကျန်တာတွေကအလင်းရောင်လို့စဉ်းစားကြည့်နေ။ခန္ဓာကိုယ်ကထွက်တဲ့အလင်းရောင်ဆိုတာဝိပဿနာစိတ်ကြောင့်ဖြစ်တဲ့စိတ်ဒဇအလင်းရောင်ပဲဖြစ်တယ်။အဲဒီစိတ်ဒဇအလင်းရောင်ဟာဝိပဿနာဉာဏ်စွမ်းအားနဲ့စိတ်ကြည်လင်သွားလို့ပေါ်လာတဲ့အလင်းရောင်သားဖြစ်တယ်။စိတ်ကြောင့်ဖြစ်တဲ့အလင်းရောင်သားဖြစ်တယ်။အဲ့ဒီအလင်းရောင်ကအကုသို့မဟုတ်ဘူး။နောက်အသိဉာဏ်ဤထက်မြက်လာတယ်။ဉာဏ်ဆိုတာလဲအကုသို့မဟုတ်ဘူး။အညစ်အကြေးမဟုတ်ဘူး။န နောက်တစ်ခါပီတိပီတိဆိုတာလဲတရားနဲ့ပတ်သက်ပြီးကျင့်နှက်နှစ်သက်နေတဲ့ပီတိဟာအကုသိုလ်မဟုတ်ဘူးနော်ပတ္တတိကိုရောစေရောငြိမ်းချမ်းလို့တောင်းတာတင်းတာကြိုက်တာခဲတာမရှိဘဲနဲ့တကူလုံးဟာလုံနိုင်ကြိုက်နိုင်စွမ်းပြီးအဘဓမ္မဟိုနေလို့ထိုင်လို့ပူအဆင်ပြေပေါ့ပါတွက်လက်နေတဲ့ဒါလည်းအပြစ်မဟုတ်ဘူးစိတ်ကြောင့်ဖြစ်လာတာလေစိတ်နဲ့ပတ်သက်ပြီးဖြစ်လာတာဒုက္ခအဆင်ပြေလို့ချမ်းသာတဲ့ချမ်းသာတယ်ချမ်းသာမှုကိုခံစားရတယ်ဒါလည်းအပြစ်မဟုတ်ဘူးအတိမောက္ခဘာကိုအာယုံပြုလိုက်ပြုလိုက်စိတ်ဟာကြည်လင်းနေသည့်အတွက်ကြောင့်ပြီးပြီးပြင်းပြင်းကြီးသဘာဝတရားတွေကိုရှုနိုင်တယ်ဒီတတ္တရာဆိုတာပေါ်လာတယ်ဒါလည်းအပြစ်မဟုတ်ဘူးပက္ခစိတ်အားတွေတက်ကြွလာတယ်အထုပ်မှုတွေပူပြီးတော့ဟိုဆွဲမြဲလာတယ်ဒါလည်းအပြစ်မဟုတ်ဘူးဥပဒ္ဒနာတတိယလည်းအာယုံနဲ့တွဲလိုက်ရင်ကပ်ပြီးတော့ထင်သွားတယ်အာယုပြုလိုက်တာနဲ့တတိနဲ့အာယုနဲ့တွဲကပ်သွားတယ်။ဒါလည်းအပြစ်မဟုတ်ဘူး။အကုသိုလ်မဟုတ်ဘူး။ဥပိ္ခာအာယုနဲ့စိတ်အသိဉာဏ်နဲ့မှတ်ဆရာအာယုနေပေါ်မှာကြောင်းကြဆိုင်ဆရာမလို့ပဲနဲ့အော်တိုမက်တစ်မှတ်နေရတယ်လို့ခံစားရတယ်။ဒါလည်းအပြစ်မဟုတ်ဘူး။ဒါအပြစ်ကတော့ဘာလို့ဆိုရင်ตายမှုလေးကတော့အပြစ်ပေါ့။ဒီကန္တီနောက်ဆုံးအလေးကတော့သူကမသိမသားတဲ့သိမ့်မွေးတဲ့နုညံ့တဲ့တဏှာလေးဖြစ်တာပေါ့သူအပြစ်ဆိုတာလဲအကုသိုလ်လို့ဆိုတော့အောင်ပြင်းထန်တဲ့အပြစ်တော့မဟုတ်ဘူးဒါလေးตายာနဲ့ရှင့်မတက်နိုင်တော့ဘူးပေါ့အဲ့တော့တုတ္တမှုရတ်တန့်သွားစေတယ်လို့အနှောက်အယှက်လို့ပြောတာအဲ့တော့ဉာဏ်နဲ့အလင်းအောင်တို့ဘာတို့ဘာဖြစ်လို့ဝိပဿနာရဲ့အညစ်အကြေးလို့ပြောရသလဲသရေရဘာဖြစ်လို့ဝိပဿနာအညစ်အကြေးဖြစ်ရသလဲမေးကြည့်လိုက်မယ်စဉ်းစားကြည့်လိုက်မယ်ဆိုလို့ရှိရင်သူတို့ကဘာဖြစ်လဲလို့ဆိုရင်တရားတွေပေါ်လာတဲ့အခါမှာသူကပေါ်လာရုံနဲ့တင်နေတာမဟုတ်ဘူးဓာရီပေါ်လာပြီဆိုလို့ရှိရင်အလေးအောင်လေးပေါ်လာလို့ရှိရင်ဘာဖြစ်တော့ဆိုရင်အလေးအောင်ကိုတရားဓုတရားမြတ်လို့သွားထင်တယ်အဲ့ဒါကပြစ်အလေးအောင်ကိုတရားဓုလို့ထင်သွားတယ်ဒါရင်တော့တခါမှမရဘူးဒါသောတပ္ပဖြစ်တဲ့နေမှာသောတပ္ပတိမကြတာနေမှာသောတပ္ပတိဖြိုးစိတ်ဖြစ်တဲ့နေမှာလို့အဲ့လိုကိုယ်စိတ်ထဲမှာထင်လာတယ်ထင်လာပြီးတော့အလေးအောင်ပေါ်မှာကျင့်တဲ့အာရမှုတွေတဒမှုတွေဖြစ်လာတယ်အဲ့တော့၃မျိုးဖြစ်လာနိုင်တယ်ဘာဖြစ်လာလို့ဆိုရင်အလင်းရောင်ကိုငါ့ရဲ့အလင်းလို့စိတ်ထဲမှာမှတ်ယူလာလို့ရှိရင်ဒီနေရာမှာငါ့ရဲ့အလင်းလို့မှတ်ယူတာဟာငါဆိုတဲ့အစွဲပါသည့်အတွက်ကြောင့်ဒိဋ္ဌိကာဟလို့ခေါ်တယ်မှတ်ယူတဲ့အမြင်နဲ့ရှုစားခြင်းဖြစ်တယ်အလင်းရောင်ပေါ်မှာဒိဋ္ဌိဆိုတဲ့အမြင်တစ်ခုပေါ်လာတယ်အဲ့ဒါကဘာဝိပဿနာရဲ့အညစ်အကြေးဖြစ်တာနော်ဝိပဿနာအညစ်အကြေးဆိုတာဒီအလင်းရောင်ကိုအကြောင်းပြုပြီးတော့လွဲမှားတဲ့ဒိဋ္ဌိအမြင်ပေါ်လာတယ်တခါဝိပဿနာကိုအကြောင်းပြုပြီးတော့ตายရတဲ့အနေနဲ့တဏှာပေါ်လာတယ်နောက်ပြီးတော့ဒီအလင်းရောင်ပေါ်မှာသူကကောင်းလိုက်တဲ့အလင်းရောင်တစ်ခုအနေနဲ့စိတ်ထဲမှာအလင်းရောင်ရပြီဆိုတဲ့ဟာနဲ့ပေါ်လာတဲ့အခါကျတော့မာနဖြစ်လာတာအဲ့တော့ဆိုလိုတာတဏှာတို့မာနတို့ဒိဋ္ဌိတို့ဒီသုံးခုကသာလဲအစစ်မှန်အဖြစ်ဝိပဿနာရဲ့အညစ်အကြေးတွေပဲအဲ့ဒီတဏှာမာနဒိဋ္ဌိဆိုတဲ့မာယွင်းနဲ့အမြင်တွေဟာဘယ်သူ့ကိုအကြောင်းပြုပေါ်တာတုံးဆိုအခုပြောတဲ့အခြေအနေတွေကိုအကြောင်းပြုပေါ်တာနော်သူတို့ကတကယ်အညစ်အကြေးဖြစ်လို့အညစ်အကြေးဖြစ်တာဥပ္ပကိလေသာလို့ခေါ်တာမဟုတ်ဘူးသ ူတို့ပေါ်တာဟာမကောင်းတာမကောင်းတာလည်းမဟုတ်ဘူးကောင်းတယ်သို့သောအဲ့ဒီပေါ်မှာလွဲမားတဲ့အမြင်တွေ့တာတဲ့တဏှာအထင်ရောက်တဲ့မာနအဲ့ဒါတွေနဲ့ရှုမှတ်လိုက်သည့်အတွက်ကြောင့်အဲ့ဒီအမြင်နဲ့မြင်လိုက်သည့်အတွက်ကြောင့်ဒီအလင်းရောင်စားတဲ့တဘာဝဖြစ်ပေါ်လာတဲ့အရာတွေဟာဝိပဿနာရဲ့အညစ်အကြေးလို့ခေါ်လိုက်တာမှသူတို့ကြောင့်မို့လို့ဒီတဏ္ဍမာနတကယ်တဏ္ဍမာနဒိဋ္ဌိကမှအညစ်အကြေးသူတို့ကတော့အညစ်အကြေးမဟုတ်သူတို့ကတဏ္ဍမာနဒိဋ္ဌိကိုဖြစ်ပေါ်စီတတ်တဲ့ကြောင့်အဲ့တော့ဓာရီပေါ်လာလို့ရှင်တဏ္ဍမာနဒိဋ္ဌိဆိုတဲ့အညစ်အကြေးတွေပေါ်လာတယ်ပေါ်လာရင်ဝိပဿနာရဲ့အနောက်ဖြစ်ဖြစ်သွားပြီနောက်တစ်ခုဆိုလို့ရှင်အလင်းရောင်ပေါ်လာတဲ့အခါမှာရှုနေကြရှုံနာအာယုံကိုမရှုတော့ဘဲနဲ့ပေါ်လာတဲ့အလင်းရောင်ကိုပို့ပြီးတော့စိတ်ဝင်စားလာတယ်နော်အဲပေါ်လာတဲ့အလင်းရောင်ကိုသွားပြီးစိတ်ဝင်စားလိုက်တာနဲ့တပြိုင်တည်းဘာဖြစ်သွားတော့ဆိုလို့ရှိရင်ဥဒ္ဒစ္စဖြစ်သွားတယ်စိတ်ဟာပြန့်လွင့်သွားအလင်းရောင်ပေါ်မှာသွားပြီးတော့ဒါဟာတရားထုတရားမြတ်ပဲဖြစ်လိမ့်မယ်။ငါရင်တော့တခါမှဖြစ်ဘူးခုဖြစ်လာတာ။ဒါဧကန်တိဋ္ဌထူးတယ်။ငါတရားထုရပြီ။မဲ့ဖို့ဆိုတာဒါနေမှာပဲနိဗ္ဗာန်ကိုငါမြင်ရပြီဆိုတော့အတွေးတွေကိုဖြစ်ပေါ်စေတာ။အဲ့ဒီဖြစ်ပေါ်လာတဲ့အတွေးတွေကြောင့်မို့လို့တမာတိဟာပြည့်ပြားသွားပြီးတော့ဥဒ္ဒစ္စဖြစ်သွား။အဲ့ဒီဥဒ္ဒစ္စကြောင့်သူရဲ့ဝိပဿနာရှုတဲ့ညာဟာပုံပြက်ပန်းပြက်နဲ့ပျက်စီးသွားတယ်။အဲ့ဒါကိုဓမ္မုဋ္ဌိသဝေခိတမာနတလို့ခေါ်တယ်။သူစိတ်လေးဟာပုံပြက်ပန်းပြက်ဖြစ်သွားတယ်။ငါတို့ကရှုနေတာသူကသူမမြဲတဲ့သဘောဆင်းရဲတဲ့သဘောကိုယ်ဝင်မစွေးရတဲ့အစွေးရမှုမရှိတဲ့သဘောလေးတွေကိုရှုနေတာ။အဲ့ဒီရှုနေရင်အနေဆာလို့ရှုနေရင်ညာနေရတက်လာတယ်ဒုက္ခလို့ရှုနေညာနေရတက်လာတယ်အနတ္တလို့ရှုနေညာနေရတက်လာတယ်အဲ့တက်လာတဲ့အချိန်မှာဖြတ်ခက်နဲ့အလင်းရောက်မြင်လိုက်တာနဲ့တပြိုင်နက်အဲ့ဒီအိဋ္ဌဒုက္ခအနတ္တဆိုတဲ့အာယုံကိုလွတ်ပြီးတော့အလင်းရောက်ပေါ်စိတ်ကရောက်လာအတွေးဝင်လာပြီးတော့တရားဓုတရားမြတ်ဖဲဆိုပြီးတော့ဩဘာသဆိုတဲ့အလင်းရောက်ကိုပဲတရားလို့ထင်ပြီးသူစိတ်ကတွေးကုန်တာပေါ့အဲ့ဒီတွေးတာကိုပဲဥဒ္ဒစ္စလို့ခေါ်တယ်သမารိပြက်ပြသွားတာဒါကိုပဲတရားဓုတရားမြတ်လို့တွေးသွားပြီအဲ့ဒါကိုဓမ္မုဋ္ဌိသတရားဓုလို့တွေးခြင်းဓမ္မုဋ္ဌိသဝိခိတအဲ့ဒီဥဒ္ဒေသကလွှမ်းမိုးပြီးတော့ချုပ်ကန်လိုက်တဲ့အခါကျတော့သူ့ရဲ့ဝိပဿနာစိတ်ပင်ကိုကကောင်းတဲ့ဝိပဿနာစိတ်ဟာပုံမြက်ပန်းမြက်ဖြစ်သွားတယ်နော်ကြာရှုံးသွားတယ်ဝိပဿနာဉာဏ်အနေကြာရှုံးသွားရှောကြီးကကြာရှုံးသွားအလင်းရောက်ပေါ်လိုက်တဲ့နဲ့အလင်းရောက်ပေါ်မှာရှုမှတ်လိုက်တဲ့နဲ့ကြာရှုံးသွားတာတည်းအဲ့တော့အဲ့ဒီချိန်လေးတွေမှာမမယဉ်ဖြစ်တတ်တယ်ပေါ့နော်အသိဉာဏ်တွေလည်းသိထက်လာတယ်အလင်းရောက်နေတဲ့အချိန်ချင်းရာဘူးတယ်အသိဉာဏ်တွေလည်းထက်လာတယ်ညာဟဆိုရင်ဘာရှုလိုက်ရှုလိုက်ရှင်းလင်းပြတ်သားစွာမြင်နေရတယ်နော်ပီတိကလည်းတရားနဲ့တွေ့လိုက်တာနဲ့ပီတိဖြစ်တယ်ပတ္တိညောင်းညာကင်ကြိုက်ခဲတာလေးလံတာဘာမှမရှိဘဲနဲ့ပေါ်ပါသွက်လက်နေတယ်ဒုက္ခချမ်းသာတယ်ဒီမောက်ခစိတ်ကတာကြီးလာတယ်နော်ဘေကဟဝိရိယတွေကလည်းထက်သန်လာတယ်ဥပဋ္ဌာဏတတိယလည်းသိကောင်းလာတယ်အဲ့ဒီအနေထားတွေရောက်လာတဲ့အခါကျတော့တရားဓုတရားမြတ်လို့စိတ်ကဆင်ပြီးတော့ရှေ့ကိုမရှုတော့ပဲနဲ့ဒီအရာလေးပေါ်မှာဥပမာမဲ့အလင်းရောင်ပေါ်မှာကျဉ်တ်နေတယ်သို့မဟုတ်ဖြစ်ပေါ်လာတဲ့ဉာဏ်ပေါ်မှာကျဉ်တ်နေတယ်သို့မဟုတ်ပီတိပေါ်မှာကျဉ်တ်နေတယ်သို့မဟုတ်ပတ္တတိပေါ်မှာကျဉ်တ်နေတယ်တစ်ခုပေါ့နော်ဒုက္ခပေါ်မှာကျဉ်တ်နေတယ်တဏ္ဍာဆိုတဲ့ဒီမောက္ခကိုကျဉ်တ်နေတယ်ပက္ခဆိုတဲ့ဝိရိယပေါ်မှာကျဉ်တ်နေတယ်ဥပဋ္ဌာဏဆိုတဲ့တတိပေါ်မှာကျဉ်တ်နေတယ်ဥပိ္ပခာဆိုတော့ရှုမှတ်လို့အော်တိုမက်တစ်ရှုလို့ရနေတာကိုကျေနပ်နေတယ်။ ချိန်နဲ့နေတာတွေပါလာတော့နောက်ဆုံးမှာအလုံးကိုသိမ့်မွေးတဲ့ဒါတရားရုပဲလို့တွေ့တာသွားတဲ့နိကန္တိနှစ်သက်တဲ့တဏှာလေးဒီအချိန်လေးကိုနှစ်သက်နေတဲ့တဏှာလေးကလည်းပေါ်လာတယ်အဲ့ဒါတော့အကုသိုလ်ပဲအဲ့ဒါတော့ဥပကိလေသာအစ်စ်ပဲတွေ့တာမှုတော့အဲ့ဒီလိုအချိန်လေးကြီးကောင်းနေတဲ့အချိန်လေးမှာတချို့သောပုဂ္ဂိုလ်တွေဟာတရားအထုတ်မှုကိုရပ်တန့်ပြီးတော့သူကသူယဟန္တာတို့သောတပန်တို့ယဟန္တာတို့ဖြစ်ပြီးတော့ထင်မှတ်သွားရတယ်အဲ့ဒီအဆင့်တည်းအောင်ရောက်သွားရတယ်ပေါ့အဲ့ဒါဘယ်လိုပုဂ္ဂိုလ်မျိုးဟာဖြစ်တတ်တာတော့ဆိုရင်တပ္ပထလည်းအထုတ်တယ်ဝိပဿနာလည်းအထုတ်တယ်တပ္ပထဝိပဿနာနှစ်ခုပေါင်းပြီးတော့အထုတ်တဲ့ပုဂ္ဂိုလ်တွေမှာတမာရီကလည်းကောင်းတယ်ပညာလည်းထက်လာတယ်ဆိုလို့ရှိရင်ခြားထဲမှာကိလေသာဆိုတာမဖြစ်တော့စိတ်ဝင်စားတော့အာယုန်တွေပေါ်မှာအဲ့ဒီကိလေသာမဖြစ်တာကိုကြည့်ပြီးတော့ကိုယ့်ကိုယဟနာလို့ထင်သွားတယ်အဲ့လိုပုဂ္ဂိုလ်တွေလည်းဖြစ်တတ်တယ်ပေါ့နော်အဲ့တော့ကိုယ့်ကိုယဟနာလို့ထင်သွားတာနဲ့ပတ်သက်ပြီးတော့သူကသမဘက်ကလည်းပဲဆံကလည်းပဲကိလေသာတွေကိုခွာပေးထားတယ်အခုဝိပဿနာခွာရဲဆိုဖယ်ရှားပေးထားတယ်ပေါ့နော်ဆံသမารီကလည်းဖယ်ရှားပေးထားတယ်ဝိပဿနာကလည်းကိလေသာတွေကိုဖယ်ရှားပေးထားတယ်ဆိုသူယင်ထဲမှာကိလေသာဆိုတာမပေါ်တော့ဘူးလောဘဒေါသမောဟဓာတ်တွေမပေါ်တော့ဘူးပျောက်ွယ်သွားနေတဲ့အနေအထားပြောင်းလာတယ်အဲ့ဒီအချိန်မှာအဓိမာနလို့ခေါ်တယ်အဓိမာနဆိုတာအဓိကတမာနငါရပြီငါတရားရုရပြီပြီငါယန္နာဖြစ်ပြီဆိုတော့ရတယ်လို့မှတ်ထင်နေတဲ့အထင်လွဲမှားမှုကြီးတစ်ခုဖြစ်ပေါ်နေတတ်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့တီဟိုကျောမှာဖြစ်ခဲ့တဲ့ဇာလန်းလေးတစ်ပုဒ်ကိုဝိသုဒ္ဓိမဲ့မှာမှတ်တမ်းတင်ထားတာလေးရှိတယ်ပေါ့နော်တီဟိုကျောမှာတကယ်ယဟန္တာပုဂ္ဂိုလ်ဖြစ်တဲ့ရှင်ဓမ္မဒိဏဆိုတာရှိတယ်ဓမ္မဒိဏမထေဆိုတာရှိတယ်အဲ့ဓမ္မဒိဏမထေကသူ့ရဲ့ဆရာကဥစ္စဝါလိကဝါတိမဟာနာဂမထေအဲ့တော့သူ့ဆရာကမဟာနာဂသူကဓမ္မဒိဏအဲ့ဒီအချိန်မှာမဟာနာဂမထေရကတပ္ပထကျင့်စဉ်ပေါ့ရောက်အောင်မြင်ပြီးတော့သံဘိညာဉ်နေရနေတယ်ဝိပဿနာတရားအထုတ်လို့လည်းပဲအခုပြောတဲ့အသိဉာဏ်လေးထက်ထက်မြက်မြက်တွေအကုန်ဖြစ်နေတယ်ရှင်ထဲမှာလည်းပဲကိလေသာဆိုတာမပေါ်တော့ဘူးအဲ့တော့သူ့ကိုယ်သူယန္တာကြီးလို့ထင်နေတယ်ရှင်မဟာနာဂကသူ့ကိုယ်သူယန္တာကြီးလို့ထင်ရှင်ဓမ္မဒိဏကတော့သူကယဟန္တာဖြစ်နေပြီ။အဲ့တော့တရားကြတော့ကြည်လိုက်တယ်။ငါဆရာရောတရားရုရမလားလို့ကြည်တော့သူဆရာကတကယ်တော့ပုရုသေပဲရှိသေးတယ်။တပတ်ဘတ်စွမ်းအားနဲ့ကိရိတာတွေကိုနှိပ်ကွက်ထားသည့်အတွက်ကြောင့်ကိရိတာတွေမပေါ်တာ။မပေါ်တော့သူကသူယဟန္တာလုံနေတယ်ပေါ့။ဒါနဲ့သူဆရာကတော့သွားတတိပေးဦးမှာပဲ။ခါရလေးကျတော့လွဲမသွားရင်ကိုယ့်ကိုပြန်မစင်ကျင်နိုင်ဘူးပေါ့နော်အထင်ရောက်တာရှေ့ဆက်တရားမထုတ်လို့ရှိရင်ပုရုဇဉ်ဘဝနဲ့သိဆုံးသွားနိုင်တယ်ဒါကြောင့်မို့ရှင်ဓမ္မဒိဏကသူ့ဆရာရှင်မဟာနာဂအစီကိုရုပ်တရက်တကိုယ်ပိန်ညင်းနဲ့ရောက်သွားတယ်အချိန်မဟုတ်တဲ့အချိန်ရောက်သွားတယ်အဲ့ဒီမှာသူ့ဆရာကနေတဲ့ရမှာနေတဲ့အချိန်လေးမှာငါရှင်ဓမ္မဒိဏအခါမဟုတ်ဘဲနဲ့ဘာလို့ရောက်လာတယ်လဲလို့မေးတော့ရှင်ပြားတဲ့တပီတော့မေးခွန်းလေးတွေမေးကြရှိလို့လာတာပါတဲ့ဆိုတော့အေးမေးတာပေါ့ငါသိရင်လည်းဖြေရတာပေါ့လို့ဒါတော့သာဝကတွေကအဲ့လိုပဲပြောလိုက်တယ်မြတ်စွာဘုရားကတော့မေးခြင်းမေးငါဖြေမယ်ဆိုတဲ့အတိတ်ပဲပဲပြီးမင်းကြိုက်တာမေးလို့ရတယ်ရှင်သာရိပုတ္တရာတို့ယဟန္တာတွေမှန်သမျှသာဝကတွေကတော့ပု္ပ္ပဆောင်သောသာနာမနာကတိအိတ်တာမှာပု္ပ္ပသတ္တဝါဇာနိတ္တာမှာ မေးပါမေးခွန်းကိုသိပြီးတော့မှဖြေနိုင်မဖြေနိုင်ပြောပါမယ်လို့ချင်းချက်ကလေးနဲ့ပဲလက်ခံကြမြတ်စွာဘုရားတော့မဟုတ်ဘူးမင်းကြိုက်တာမေးပု္ပ္ပစယထာကင်ခတိကြိုက်တာမေးနိုင်တယ်သို့မဟုတ်ကြိုက်တဲ့အချိန်မေးနိုင်တယ်မြတ်စွာဘုရားတော့လုံးဝချင်းချက်မထားအဲ့တော့သူဆရာကပြောလိုက်တယ်မေးပါတဲ့သူသိလို့ရှိရင်တော့ဖြေနိုင်ပါလိမ့်မယ်သူအဲ့တော့မေးခွန်းပေါင်းတစ်ထောင်မေးတယ်ဗာမေးခွန်းနေဆိုတော့မဖော်ဘူးမေးခွန်းပေါင်းထောင်ချီမေးတယ်သူအဲ့တော့တရားထုတ်တရားမြတ်နဲ့ပတ်သက်တဲ့မေးခွန်းတွေမေးတယ်ဝိပဿနာလုပ်ငန်းနဲ့ပတ်သက်ပြီးမေးတယ်မေးတဲ့အခါကျတော့ဒီသမဘတ်စွမ်းအားလို့ဝိပဿနာတရားထုတ်နေတာလို့ဆိုညာဟသိတ်ထက်နေညာသိတ်ထက်နေမေးတာတွေဟာအကုန်လုံးဖြေနိုင်တိကနဲ့တိကနဲ့သူမေးတဲ့မေးခွန်းတွေအကုန်ဖြေနိုင်အခက်ခဲတစ်ခုမှမရှိဘူးလွယ်တကူဖြေလိုက်တယ်ဖြေလိုက်တော့သူတို့ရဲ့ရှင်ဓမ္မဒိဋ္ဌာကအရှင်ဘုရားဉာဏ်ကသိထက်တာပဲအရှင်ဘုရားဒီတရားထုတရားမြတ်ကိုဘယ်တော့မှရခဲ့တာတုံးလို့ဆိုငါဟာအသက်60တုံးကရခဲ့တာပါလို့အဲ့တော့ခုချိန်မှာတော့သူ80 80လည်းဖြစ်ချင်ဖြစ်မှာပေါ့နော်သက်60တုံးကသူရခဲ့တာလို့ပြောတယ်သူကသူရဟန္တာကြီးတို့ပဲထင်တာပဲသက်60တုံးကရခဲ့တယ်ဆိုအရှင်ဘုရားတမာတိတွေရောဗာတွေရောဖြန့်စင်မှုအပင်ညင်တကိုးတွေနဲ့ပတ်သက်ပြီးတမာတိလုပ်ငန်းကိုရောလုံနိုင်ပါသလားဆိုအာဒါမခက်ပါဘူးတဲ့နော်ငါအတွက်လွယ်လေးပါနဲ့။ဘာဖန်ဆင်းရဖန်ဆင်းရဘယ်ကြည့်ရမလို့။ဒေဝဆက်ခုနဲ့ကြည့်လို့လည်းရတယ်။တကူမျိုးမျိုးသူဖန်ဆင်းလို့ရတယ်။ဒါတွေကမခက်ပါဘူးလို့ပြောတာ။ဒါဖြင့်ပြရတဲ့အရှင်ဘုရားဆင်ရင်ကြီးတကောင်ဖန်ဆင်းသမာ။ဆင်ကြီးတကောင်ဖန်ဆင်းလိုက်တယ်။ဆင်ပြူတော်ကြီးဆင်ကြီးဖန်ဆင်းလိုက်ပြီ။အရှင်ဘုရားတဲ့အဲ့ဒီဆင်ကြီးဟာဒီလေရကြီးနောက်ပြည့်အမီးကြီးကကုတ်ပြီးတော့နှာမောင်းကိုပါစပ်ထဲထက်ထက်ပြီးတော့ချိုးကြသန်လို့ဆင်ဩသန်ကအတန်းစူးတယ်လေဆင်ဩသန်လို့ဩပြီးတော့အရှင်ဘုရားစီကိုပြေးလာတဲ့တရားဖန်ဆင်းသားပါဗျာ။နော်တောဆင်ရိုင်းကြီးတကောင်ပေါ့တဘောကတော့ဆင်ကရန်သူတွေ့ရင်ထွေးမယ်ဆိုတဲ့ပုံစံနဲ့ပေါ့ပါစတဲ့ကိုနောင်မောင်ကြီးထဲ့ပြီးတော့လေရကြီးဆွန့်အမီးကြီးကုတ်ပြီးတော့သူ့စီကိုအရှိန်အဟုန်နဲ့ပြေးလာတဲ့ရှံမှုတဲ့ပုံတရံကိုဖန်ဆင်းသားမှာလို့ဆိုတော့သူအဲ့ဒါလည်းဖန်ဆင်းလိုက်ရောရှင်ကြီးကအပြေးကြီးသူ့ချီလာတာအဲ့ဒီသူဖန်ဆင်းလိုက်တဲ့ဆင်းကိုကြည့်ပြီးတော့ထပြေးတော့မလို့ဖြစ်သွားခြေနေပြက်သွားကိုယ်ရုပ်ကိုပြန်ကြောက်သွားတာပေါ့လို့ဆိုလိုတယ်ပေါ့ဒါမျိုးကဒီတတိကောင်းလို့ရှိရင်လဲကြောက်ချင်မှကြောက်မှာမကြောက်တာတွေလည်းရှိတတ်တယ်ပေါ့နော်မြန်မာရာဇဝင်နဲ့ပါရာလေးတခုပြောပြမယ်တတိကောင်းရင်လည်းမကြောက်တတ်ဘူးအကြောင်းနဲ့စမ်းသက်လို့လည်းရတယ်တရားလူရမရဘူးအကြောင်းနဲ့စမ်းသက်တာပေါ့နော်မြမရာဇဝင်ထဲမှာပါတဲ့သူရဲကောင်း3ယောက်ဆိုတာမနရာဇဝင်ထဲမှာရှိတယ်အင်းဝခေဘုံညင်းမင်းတရားရဲ့လက်ထက်မှာဤကို3ယောက်ရှိတယ်အကြီးဆုံးကဘယကာမဏိအလကရာဇသင်းညာအငယ်ဆုံးကရံလို့ကျွဲတယ်ဤကို3ယောက်ပခန်းကြီးဘက်ကိုသွားတိုက်ကြတယ်သူတို့စစ်ပွဲဆင်နွှဲနေတဲ့အချိန်မှာပခန်းကြီးမြို့ရိုးချုံထိတ်မှာထမင်းပွဲချပြီးတော့ယူကို3ယောက်ထမင်းလက်ဆောင်စားနေကြမြို့တွေကနေပြီးတော့သူတို့စီကိုလှန်နဲ့လှမ်းပြီးတော့ထုလိုက်တာထမင်းပွဲလည်းကောင်းလှမ်းကြီးကဒုံးဆိုလာဆိုင်သွားအဲ့လိုဆိုင်လိုက်တဲ့အခါအကိုကြီးဖြစ်တဲ့ဘယကာမဏိကရုတ်တရက်ဆိုဖြတ်လန့်သွားပြီးတော့ထပြေးတော့မလို့ ဟန်ပြက်သွားတယ်ဒီကိုအလတ်ဖြစ်တဲ့ရာဇာတင်းညာကတော့လက်ကိုဖြတ်ခနဲ့ယုံလိုက်တယ်ရှမ်းလူကျွဲကတော့ထမင်းစားမပြက်ဘူးတဲ့ခရူးတော်မဆိုင်ဘူးစားမြဲစားနေတယ်ဆိုအဲ့တော့ညီလုံးတဲ့ရှမ်းလူကျွဲဆိုတဲ့လူကပို့ပြီးတော့တတ်တိကောင်းတယ်လို့ပြောတာကြံတဲ့လူနှစ်ယောက်ကနည်းနည်းကြောက်တဲ့သဘောလေးဖြစ်သွားသေးတယ်ပေါ့နော်အလုံးကတော့တတိကောင်းတဲ့ညီကို၃ယောက်ပဲအဲ့ဒီမတန်လေးရှိတယ်ပေါ့ရာဇဝင်ထဲမှာမတန်ရှိတယ်အဲ့တော့ရဟန္တာဖြစ်တယ်လို့ပြောတဲ့ပုဂ္ဂိုလ်တွေကိုစံသတ္တတွေလည်းအဲ့လိုစံသတ်တယ်တချို့ကဘယ်လိုစံလို့ဆိုတော့ရေသွားချိုးတယ်ချိုးပြီးတဲ့အခါရေထဲငုပ်ပြီးတော့သူ့ခြေတော်ကိုမိချောင်းလိုလုပ်ပြီးတော့ဆွဲလိုက်တယ်အဲ့ဒီအချိန်မှာလမ်းပြီးအော်ရင်တော့တရားဟန္တာမဟုတ်ဘူးအဲ့တချို့တတိကောင်းတဲ့ပုဂ္ဂိုလ်ကျတော့လည်းမအော်ဘူးတဲ့မကြောက်ဘူးတဲ့အဲ့လိုလည်းရှိတယ်နောက်ဆန်းတဲ့ဤတစ်ခုကတော့ယန္တာဟုတ်မဟုတ်ကိုသူရှိမှစီဝသီတို့ဖန်ခါသီတို့ချင်းသီတစ်ခုတမ်းမရသီတို့စားပြစားလိုက်လို့ရှင်တေးကြလာလို့ရှင်ယန္တာမဟုတ်ဘူးဆက်ကတေးထွက်လာလို့ရှင်ယန္တာမဟုတ်ယန္တာပုဂ္ဂိုလ်ကျတော့ချင်းသီစားတာကိုကြည့်ပြီးတော့ဆက်ကတေးရရမရှိဘူးလူတွေကတချို့ဟာစီဝသီတို့တမ်းမြာသီလို့ကြားလိုက်တာနဲ့ပါဇက်တဲမှာသီရဲထွက်လာ။နော်။ချင်းတယ်လို့ပြောလိုက်တာနဲ့ဒီမဲ့သူကချင်းနေပြီ။ဒါအဲ့ဒါလို့ဖြစ်တဲ့။အဲ့တော့အခုဓမ္မဒိဋ္ဌိမထေရကသူ့ဆရာရှင်မဟာနာဂကိုရှင်ပြားဆင်းရောင်ဆင်းကြီးရရှင်ပြားစီကိုအရှင်အောင်နဲ့ပြေးလာတာကိုဖန်ဆင်းသားမှာဖရာဆိုဖန်ဆင်းလိုက်တဲ့အခါသူဖန်ဆင်းတဲ့ဆင်းကိုသူကသူပြန်ကြောက်ပြီးတော့ထပြေးတော့မလို့ဖြစ်တဲ့အခါသင်္ကန်းစားကိုဆွဲလိုက်ပြီးအရှင်ဘုရားယဟန္တာမှာဒီလိုကြောက်ရွံ့တဲ့စိတ်ရှိသေးလို့လားလို့အဲ့ကြတော့မှတတိယသွားတယ်ဟုတ်သားပဲပါရိစဆွဲရှင်းသွားတာကြောက်သွားတာစိတ်ထဲမှာကြောက်သွားတယ်ဟာပြောရှိလို့လားလို့ဆိုအဲ့ကြတော့မှငါရှင်ငါရဲ့ကိုယ်ကြရဖြစ်ပါလို့ရှင်းတော့တော့တာယူဖြောင်းရတယ်ပေါ့ဆရာပဲမဲ့လို့ဩရှင်ဘုရားကိုတတိပေးခြင်းလို့ပဲတပြီတော့လာတာပါဆိုပြီးကမ္မထာပေးတော့အဲ့မှာသူပေးတဲ့နေ့တိုင်းအားထုတ်တာခြေလန်းလန်းနဲ့တတိယခြေလန်းမှတင်ညာနာဖြစ်သွားတယ်လို့ပြောသူကဘာဖြစ်တာတုံးဆိုသူ့ဘုသူညာနာလို့ထင်နေလို့ဆက်မလုပ်တာလေရန်တယ်လို့ထင်နေတာအဲ့ဒီအထင်ရောက်စေတတ်တဲ့အခြေအနေဆိုးတွေဟာဒါဝိပဿနာပက္ကိလေသာ။အော်ဒီအာယုန်နေနဲ့တွေ့ရင်ဒီလိုဖြစ်တတ်တယ်။တကယ်တော့ဒီအာယုန်နေကဝိပဿနာပက္ကိလေသာအစ်မဟုတ်ဘူး။သူတို့ကိုအကြောင်းပြုပြီးတော့ခုနကအလုတ်သဘောဟာယက်တန့်သွားတတ်တယ်။အဲ့ယက်တန့်ခြင်းကသာအပြစ်ပါပဲ။အဲ့တော့ဒီအပြစ်ကိုမဖြစ်အောင်ကတော့တကယ်အသိဉာဏ်ရှိတဲ့ယောဂီပုဂ္ဂိုလ်အနေနဲ့ကြတော့သူကြတော့ဒီအလင်းရောင်ပေါ်တယ်လို့ဆိုတာကိုသူသိလိုက်တာနဲ့တပြိုင်နဲ့သူကအယံခုံးပြီးဩဘာတော်ဥပ္ပနောဟာငါမဒီအလင်းရောင်ပေါ်လာပါလားအဲ့ဒီအလင်းရောင်ဟာလည်းပဲမမြဲတဲ့သဘောပဲမမြဲတဲ့တရားပဲသင်္ခတအကြောင်းကြောင့်ဖန်ဆင်းထားတဲ့သင်္ခတတရားသာဖြစ်တယ်ပရိစ္ဆာသောဘာနာအကြောင်းကြောင့်ဖြစ်လာတဲ့တရားဖြစ်တယ်။ခေယဓမ္မဝေယဓမ္မကုန်ခန်းခြင်းသဘောပျက်စီးခြင်းသဘောရှိတယ်။ဝိရာကဓမ္မသဘောပျောက်ကွယ်သွားခြင်းသဘောရှိတယ်။និရောဓဓမ္မချုပ်ငြိမ်းခြင်းသဘောရှိတယ်လို့အသိပညာနဲ့ဆင်ញင်စဉ်းစားကြည့်လိုက်တာ။ဒီလင်းရောက်ဟာသင်္ခတတရားပဲ။အကြောင်းကြောင့်ဖြစ်လာတာ။ခန္ဓာစိတ်ကြောင့်ဖြစ်တယ်ဝိပဿနာစိတ်ကြောင့်ဖြစ်လာတဲ့စိတ်တစအလင်းရောက်သွားဖြစ်တယ်အဲ့ဒီအလင်းဟာကြာရှည်တည်တတ်တဲ့အရာမဟုတ်ဘူးကုန်ခြင်းပြည့်ခြင်းသဘောရှိတဲ့အရာဖြစ်တယ်လို့ဟောဒီလိုအလင်းရောက်ပေါ်လာတဲ့အလင်းရောက်ကိုပဲတရားဓုလို့မထင်မင်းနဲ့ရှုမှတ်လိုက်တဲ့အခါကျတော့ဝိပဿနာပက္ခိလေသာမဟုတ်တော့ဘူးအဲ့ကျတော့တောင်းဖို့အလင်းရောက်ကဝိပဿနာပက္ခိလေသာမဟုတ်ဘူးအလင်းရောင်ကိုအကြောင်းပြုပြီးတော့မှားရွေးတဲ့အတွေးအမြင်တွေကသာဝိပဿနာပက္ခိလေသာဒိဋ္ဌိအတွေး မာနအတွေးတဏှာအတွေးအဲ့ဒီအတွေးတွေနဲ့ဒီပေါ်မှာစဉ်းကျင်သုံးသပ်မှုတွေအမှားယွင်းကုန်တာလို့ဆိုလိုတယ်ပေါ့တို့မဟုတ်မဲ့မဟုတ်ပဲနဲ့မဲ့လို့ထင်သွားတာတရားဓုမဟုတ်ပဲနဲ့တရားဓုလို့ထင်သွားတဲ့အထင်တွေကသာလဲဝိပဿနာရဲ့အညစ်အကြေးလို့ဆိုတယ်ဒါတွေကိုကြိုတင်သိထားတဲ့ပုဂ္ဂိုလ်ကအာဒီလင်းရောင်ဟာဒီလိုကြပေါ်ရတယ်ဒီလင်းရောင်ဟာလဲမမြဲတဲ့သဘောတရားပဲအနစ်္စပဲလို့ကိုယ်ကိုဆင်ញင်သုံးသက်ပြီးတော့အလင်းရောင်ပေါ်မှာตาရမနေပဲနဲ့ရှေ့ဆက်ပြီးအထုတ်တယ်ဒါကကြော်လွားတဲ့ဤပဲအလင်းရောင်ကိုအဲ့လိုကြော်လွားတဲ့ဤပဲအဲ့လိုအလင်းရောင်ကိုပဲရှုပ်ပြီးနေတမမဒါငါမဟုတ်ဘူးနေသောဟာမသူငါအရေးချင်းတစ်ခုမဟုတ်ဘူးနမိသောအတ္တငါရဲ့အတ္တမဟုတ်ဘူးလို့မင်္ဂနဲ့ညာမြင်နဲ့တဏမာနဒိဋ္ဌိကိုဖယ်ရှားပြီးတော့ရှုနိုင်သွားတယ်။ထို့တူပဲဖြစ်ပေါ်လာတဲ့ဉာဏ်။ဉာဏ်ကိုလည်းပဲနေတ္တမမ။ငါမဟုတ်ဘူး။နေသောဟာမတ္တိ။ငါလည်းမဟုတ်ဘူး။နမိသောအတ္တငါရဲ့အတ္တလည်းမဟုတ်ဘူး။တဘာဝတရားအခြေအနေများသာဖြစ်တယ်လို့ပိဋိကိုလည်းအဲ့လိုပဲရှုတယ်။ဒုက္ခပတ္တိကိုလည်းအဲ့လိုပဲရှုတယ်။နော်ဒုက္ခဆိုတာကိုလည်းအဲ့လိုပဲရှုတယ်။ဒီမောက္ခဆိုတဲ့တတ္တကိုလည်းအဲ့လိုပဲရှုလိုက်တယ်။ပေက္ခာဆိုတဲ့တုတ်တက်ပြီးတော့ကြီးထွားလာတဲ့ဝိရိယကိုလည်းအဲ့လိုပဲရှုတယ်။ဥပဋ္ဌာဏတကယ်ကိုဆွဲမြဲတဲ့တတိကိုလည်းပဲအဲ့တိုင်းပဲရှုတယ်။ဥပိ္ခာလို့ဆိုတဲ့သင်္ခါရတရားတွေပေါ်မှာအလွယ်တကူရှုနိုင်တဲ့အနေထားမျိုးကိုလည်းပဲအဲ့တိုင်းပဲရှု။အဲ့တော့ဒီဝိပဿနာပေါ်ဒီပေါ်လာတဲ့စိတ်အခြေအနေတွေဟာသူ့အတွက်အနောက်ရှင်မဖြစ်တော့ဒါတွေကြောင့်မလို့သူ့ရဲ့ကမ္မထာအလုပ်ဟာရပ်တန့်ပြီးတော့မသွားဘူးအကယ်၍သူဟာအဲ့လိုမဟုတ်ဘဲနဲ့ငါတရားဥတရားမြတ်ရပြီလို့ဆိုရင်တော့သူ့ဟောဝိပဿနာလမ်းကြောင်းကလွဲသွားတာပဲအပြင်ရောက်သွားတယ်ဟောဝိပဿနာလမ်းကြောင်းကလွဲချော်သွားတယ်အဲ့ဒီလွဲချော်သွားစေတဲ့အတွေးတွေကသာလဲဒီမာယွင်းတဲ့အတွေးလို့သူပြောတာသို့သောဓာရီကိုအကြောင်းပြုဖြစ်သည့်အတွက်ကြောင့်ဓာရီတွေ့လာလို့ရှိရင်သူဟာဝိပဿနာကမ္မထာန်ကနေလွဲချော်သွားနိုင်တယ်ဒါကြောင့်မလို့ဓာရီကိုဝိပဿနုပ္ပကိတိသာလို့ထိလို့ခေါ်တာဖြစ်တယ်ပေါ့အဲ့တော့ဒီအချိန်လေးကိုမျိုးပေါ့ဒီကန္တီဝါနဲ့ဆို10မျိုးဒီချင်းဒီကိုမျိုးကိုဝိပဿနာရဲ့အညစ်အကြေးတွေလို့အခြေအနေတွေကိုပြောပြီးတော့ဒီလိုဖြစ်လာတဲ့အခါမှာအကယ်၍ဒီချင်းဒီလူတွေပေါ်လာတဲ့အခါမှာဝိပဿနာလမ်းကြောင်းမပြောက်တော့ဒါတွေကိုမဖယ်နိုင်လို့ရှိရင်ကိုလုံးတဲ့ဝိပဿနာလမ်းစဉ်ဟာရပ်တန့်သွားတယ်။တရားတွေပေါ်မှာตายရပြီးတော့ဝိပဿနာလမ်းစဉ်ရပ်တက်သွားတယ်။ဝိပဿနာအလုပ်တွေရပ်သွား။ရပ်ဆိုင်သွားပြီးဒီပေါ်မှာပဲကျင့်တတ်နေတဲ့အနေထားမျိုးတွေဖြစ်ကုန်။အဲ့တော့ခုနလိုပြန်ပြီးတော့ဒီထူးခြားတဲ့ဖြစ်စဉ်တွေကိုအလင်းအောင်တို့ဒီညာတို့ထူးခြားတဲ့ဖြစ်စဉ်တွေကိုဒါတွေဟာဆံရဆံအကြောင်းကြောင့်ဖြစ်လာတာတွေသာဖြစ်တယ်။မမြဲတဲ့အရာတွေသာဖြစ်တယ်။နော်ပျက်စီးတဲ့သဘောပဲရှိတယ်၊ချုပ်ငိမ့်တဲ့သဘောပဲရှိတယ်။အကြောင်းကိုဆွဲပြီးတော့ဖြစ်လာတဲ့အရာတွေသာဖြစ်တယ်လို့အသိဉာဏ်နဲ့ဒီဖြစ်ပေါ်လာတဲ့အနေအထားတွေကိုဝိပဿနာရဲ့အာယုံလုံးပြီးတော့ရှုမှတ်ပြီးကြော်လွှားလိုက်မယ်။ကျော်လွှားလိုက်တဲ့အခါဝိပဿနာလမ်းကြောင်းပေါ်ပြန်တက်သွားတယ်။နော်ဝိပဿနာလမ်းကြောင်းပေါ်ကိုသူပြန်ရောက်သွား။အဲ့ဒီမှာဒီအလင်းအောင်စတဲ့တဘာဝအခြေအနေတွေဟာတကယ်တော့ဝိပဿနာလမ်းကြောင်းမဟုတ်ဘူးဆိုတာသူသိလာတယ်။အဲ့ဒီအညစ်အကြေးတွေနဲ့အညစ်အကြေးတွေပေါ်မှာတဏမာနဒိဋ္ဌိဆွဲလန်းနေနဲ့ဥဒိစ္စကလွှမ်းမိုးချုပ်ကင်တာတဲ့ ပုံပြက်ပန်းပြက်အတွေးစီသားလဲဝိဘက်ကိလေသာဖြစ်တယ်လို့စဉ်းစားတတ်လာလို့ရှိရင်အော်ဒီအလင်းရောက်ပေါ်တာဟာဒါဝိပဿနာလမ်းကြောင်းမဟုတ်ဘူးဒီအလင်းရောက်တွေကိုကြော်လွှားသွားပြီးတော့ဒိသဒုက္ခအနတ္တဆိုတဲ့လက္ခဏာ၃ပါးကိုမမှန်ကန်ကန်သိမြင်တဲ့ဝိပဿနာဉာဏ်ကသာလင်တကယ်လမ်းကြောင်းအစ်ဖြစ်တယ်ဒီအလင်းရောင်ပေါ်တာဟာဝိပဿနာဒီမက်ဖို့ရဲ့လမ်းကြောင်းမဟုတ်ဘူး။နော်ဝိပဿနာဉာဏ်ကသာလမ်းကြောင်းအစစ်မှန်ဖြစ်တယ်လို့မက္ခအမက္ခမက္ခဆိုတာလမ်းကြောင်းအစစ်အမက္ခဆိုတာလမ်းကြောင်းမဟုတ်ဘူး။ကိုသွားနေတဲ့လမ်းဟာလမ်းဆုံရောက်လာတဲ့အခါကျတော့ဟာဒါဒီဟာငါသွားရမယ့်လမ်းမဟုတ်ဘူး။ဟိုဘက်ကအဲ့တော့လမ်းဟုတ်မဟုတ်လမ်းဆုံလမ်းကွာရောက်လာတဲ့အခါမှာတွေ့ဝီထက်တယ်ဒီသဘာဝမှာတောင်းပါပဲဘယ်ဘက်သွားရမလားဒီဘက်လိုက်ရမလားဟိုဘက်လိုက်ရမလားဖြစ်တတ်တယ်အဲ့တော့ယောဂီပုဂ္ဂိုလ်ကအဲ့ဒီနေရာလေးမှာတွေ့ဝီပြီးတော့ရပ်ဆိုင်းသွားတတ်တယ်သူဟာသင်ယူထားလို့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုရင်ဟာဒါလမ်းကြောင်းမဟုတ်ဘူးဒါတွေကဝိပဿနာရဲ့အညစ်အကြေးကိုဖြစ်စေတတ်တဲ့အရာတွေသာဖြစ်တယ်တရားတွေကိုကြော်လွှားနိုင်တဲ့ဝိပဿနာဉာဏ်ကသာလဲလမ်းကြောင်းအစစ်ဖြစ်တယ်လို့မက္ခနဲ့အမက္ခခွဲခြားသိနိုင်တယ်ပေါ့ခွဲခြားသိသွားတယ်အဲ့ဒီမက္ခနဲ့အမက္ခကိုခွဲခြားသိသွားတဲ့ဉာဏ်တစ်မျိုးကိုမက္ခမက္ခဉာဏတသနာဝိသုဒ္ဓိလို့ခေါ်တယ်တေတိဝိသုဒ္ဓိကင်ခာဝိတရဏဝိသုဒ္ဓိအခုမဲကမဲကညာနာတသနာဝိသုဒ္ဓိစတတ္တိယမြောက်ဝိသုဒ္ဓိကိုခုချိန်ကျမှရတယ်သမသရဉာဏ်နဲ့ဥရိယပြဉာဏ်အစာပိုင်းရပြီဆိုရင်မဲကမဲကဒီအဆင့်ကိုကြော်လိုက်တာနဲ့မဲကမဲကညာနာတသနာဝိသုဒ္ဓိဆိုတဲ့ဉာဏ်ကိုရသွားပြီနော်လမ်းကြောင်းအစစ်မှန်ကိုရှာတွေ့သွားပြီအဲ့တော့ဝိပဿနာတရားအထုတ်တဲ့ဆိုတာအထုတ်ရင်လည်းလမ်းလွဲသွားနိုင်တယ်ဆိုတာအမှန်တမ်းမှထင်ရှားတယ်နော်အထုတ်လို့ကောင်းလိုက်တာဆိုတဲ့ဟာနေပါတယ်မယ်လမ်းချော်သွားနိုင်သေးတယ်အဲ့ဒီလိုလမ်းမချော်ပဲနဲ့ရှစ်ဆက်တိုးဖို့ရအတွက်ကဒါကတော့လမ်းဒါကတော့လမ်းမဟုတ်ဘူးလို့ဒီလမ်းဆုံးလမ်းကရောက်တဲ့အခါမှာတွေ့တော့ဆင်ញင်မှုတွေကိုအမှန်ကန်ဆုံးဖြတ်နိုင်တဲ့အသိဉာဏ်ရမှသာလေမဲကမဲကညာနာတသနာဝိသုဒ္ဓိဆိုတာဖြစ်တယ်အဲ့တော့ဥရိယဗျာညာနဲ့သမသနာညာနဲ့ဒီညာနှစ်ခုပေါင်းပြီးတော့မေကမေကညာနဲ့တသနာဝိသုဒ္ဓိဆိုတာခေါ်တာပဲဖြစ်တယ်ပေါ့အဲ့ဒီအဆင့်ရောက်မှမေကမေကညာနဲ့တသနာဝိသုဒ္ဓိဖြစ်တယ်အဲ့တော့ပြန်ပြီးတော့ညာရဲ့အဆင့်တွေနဲ့ပြောမှဆိုရင်ဒေတိဝိသုဒ္ဓိကပထမအဆင့်ပိအဲကင်္ခဝိနဝိသုဒ္ဓိကဒုတိယအဆင့်အဲ့ဒီအဆင့်တွေကိုဖြတ်ကျော်လာပြီးတော့အခုတတိယအဆင့်ကမေကမေကညာနဲ့တသနာဝိသုဒ္ဓိဆိုတဲ့အဆင့်ကိုရောက်အဲ့တော့ဒီအဆင့်ရောက်လာရင်ပြန်ပြီးတော့သုံးသပ်မယ်ဆိုလို့ရှိရင်ထေရဝိသုဒ္ဓိကဘာလောက်တာလဲဘာကိုသိတာတုံးဆိုရှုံးတဲ့နံကိုခွဲခြားပြီးတော့ဘိုင်းနိုင်စွာသိတာနာမရူပနာယထာဝတ္တနာဒိဋ္ဌိဝိသုဒ္ဓိနာမနံနဲ့ယုတ်တိကိုပိုင်းခြားသိတာတတဝါလူထင်နေတဲ့အထင်းကိုတန်ရှင်းစင်ကြယ်စေပြီးတော့တိညာဟာတတဝါလူထင်နေတဲ့အထင်းကိုတန်ရှင်းစင်ကြယ်ပြီးတော့ဒါကယုတ်ဒါကနံလို့ခွဲခြားသိနိုင်တဲ့ညာအဲ့ဒါဒိဋ္ဌိဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိကနံနဲ့ယုတ်ကိုခွဲခြားသိလို့သူကဒုက္ခသစ္စာကိုခွဲခြားသိတယ်လို့သူပြောဒိဋ္ဌိဝိသုဒ္ဓိအဆင့်မှာဒုက္ခသစ္စာကိုပဲမဲ့နေနေသိတယ်လို့ပြောလို့ရတယ်နောက်တစ်ခါကင်္ခဝိတရဏဝိသုဒ္ဓိကြတော့ဒီနံယုတ်တရားဘာကြောင့်ဖြစ်တယ်ဆိုတာအကြောင်းတရားရှုပ်ရဲ့အကြောင်းနံရဲ့အကြောင်းကျုပ်ဖြစ်ကြောင်းတရားနတ်ဖြစ်ကြောင်းတရားတွေကိုပဲပဲနည်းနည်းသိသိအတွက်ကြောင့်တန်တရားဆိုတာကိုကြော်လွှားနိုင်လို့အတိတ်တုန်းကလည်းပဲဒီကြောင်းနေကြောင်းဖြစ်တာပဲအနာဂတ်မှာလည်းဒီကြောင်းကြောင်းဖြစ်ဦးမှာပဲအခုလည်းဒီကြောင်းနေကြောင်းဖြစ်နေတာပဲအကြောင်းရှိနေရင်ဖြစ်ဦးမှာပဲအကြောင်းချုပ်မှချုပ်မယ်ဆိုတာရှင်းရှင်းပြပြသားသားသိသွားပြီးတော့တန်တရားကင်းစင်သွားလို့ကင်ခာဝိတရဏဝိသုဒ္ဓိဆိုတာသမုဒိယသစ္စာကိုပိုင်းခြားသိခြင်းပဲဖြစ်တယ်နော် ဲ့တော့သမုဒိယသစ္စာဆိုတာတဏှာတစ်ခုတည်းမဟုတ်ဘူးကိလေသာတွေတို့ကံတွေတို့အလုံးဟာဒါသမုဒိယသစ္စာတွေမှာပါတယ်အကြောင်းတရားတွေမှန်သမျှအကုန်လုံးသမုဒိယသစ္စာအဲ့တော့ကိဉ္ခဝိတ္တနာဝိသုဒ္ဓိရပြီဆိုရင်ပစ္စယပရိက္ခဉာဏ်ဖြင့်သမုဒိယသစ္စာကိုပိုင်းခြားသိတယ်အခုမေဃမေဃဉာဏတသနာဝိသုဒ္ဓိကြတော့ဘာကိုသိတာတော့ဆိုမေဃသစ္စာကိုပိုင်းခြားသိခြင်းပဲဖြစ်တယ်ကမ္မလမ်းကြောင်းကိုတက်တာ။နော်။နိဗ္ဗာန်သွားဖို့လမ်းကြီးကလည်းဟိုဖြူးနေတာမဟုတ်ဘူးဒီတိုင်းဆို။ဒီလမ်းကြောင်းကြီးကလမ်းမြောင်လမ်းကွာတွေခြားထဲမှာရှုပ်ထွေးပွေလိမ့်မှုတွေရှိနေသေးတယ်။အဝင်းကဘာတဲ့သွားသလိုပေါပေါရော်ဖြစ်ဖို့ရာရှုံမသံတရားဖြစ်เสียရည်နဲ့အများကြီးရှိတယ်ပေါ့။ဒါကြောင့်မို့ဒီမေဃမေဃဉာဏသနာဝိသုဒ္ဓိဆိုတဲ့အခါကျတော့မှန်ကန်တဲ့လမ်းကြောင်းတစ်ခုကို तू ကသေးသေးချာချာတွေးသွားပြီသေးသေးချာချာတွေးသွားလို့မေဃသစ္စာကိုပိုင်ပိုင်နိုင်နိုင်သိသွားတဲ့အနေအထားမျိုးရောက်တယ်ပေါ့အဲ့ဒါနဲ့ဒီမေဃသစ္စာဆိုတဲ့သစ္စာလမ်းကြောင်းအတိုင်းပဲသူဟာဆက်လက်ပြီးတော့ရှောက်လန်းတာဖြစ်တယ်တရားချစ်ခင်သူတော်စင်ပရိသတ်ပေါင်းတို့နိဗ္ဗာန်သွားဖို့လမ်းကြောင်းဟာအခုလိုခက်ခဲမှုတွေတုံဆိုင်เสียရတယ်မျိုးစုံနဲ့ကြုံတွေ့ကြရတာဖြစ်လို့နိဗ္ဗာန်ရောက်ဖို့ဆိုတာမြတ်စွာဘုရားဟောထားတဲ့အတိုင်းနာယိတံတိဋ္ဌိလမရဘနာယိတံအပိနာဌာမတာပေါ်ပေါ်ရောလုံးလုံးကတော့မရနိုင်ဘူးတဲ့တမန်ဆွမ်းစားလေးနဲ့လည်းနိဗ္ဗာန်ဆိုတာမရနိုင်ဘူးတဲ့ကျိုးစားအထုမတာရနိုင်တယ်ဆိုတဲ့မြတ်စွာဘုရားရဲ့အဆုံးအမတရားအတိုင်းပဲဒီအဆင့်ကိုကြော်လွှားသွားလို့ရှိရင်နိဗ္ဗာန်ရောက်ဖို့အတွက်လမ်းကြောင်းပေါ်ပြန်ရောက်သွားပြီလို့ဒီလိုဆိုနိုင်ပါတယ်။ဒါကြောင့်ဒီအဆင့်နေ့အလုံးသိရှိနားလည်ပြေးကြတဲ့အခါမိမိတို့ကိုယ်တိုင်နိဗ္ဗာန်ခရီးကိုရောက်အောင်သွားမယ်ဆိုတဲ့တဏှိဋ္ဌံချထားလို့ရှိရင်တော့ဒီလမ်းကြောင်းအတိုင်းပဲရှောက်လမ်းကြောင်းမှာဖြစ်တယ်လို့ကိုယ်စီကိုယ်စီကြိုးစားပြီးအားထုတ်နိုင်ကြပါစေကုန်သတည်း။
အာရု
ရှေ့ကျချာရှင်ဖေယရှင်ဖေယ
ဘ
ုရားရီတော်တို့သည
်ဘုရားရီတော်တို့သည်
ဓမ္မအတိညာဓ
မ္မအတိညာ
သာရှိမသာလင
်သာရှိမသာလင
်နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မြတ်မောပြုနိုင်ပါသောကြောင
့်မြတ်မောပြုနိုင်ပါသောကြောင့်
ဓမ္မအတိညာ
ဓမ္မအတိညာ
သာရှိစေယသာ
ရှိစေယ
ရှိတန်ကြလျက်ရှိ
တန်ကြလျက်
ဓမ္မသဖြင့
်ဓမ္မသဖြင့်
ရှင်ကျင်ပ
ါရှင်ကျင်ပါ
ယူလို့ကြ၍ယူ
လို့ကြ၍
အဘဒဒါနာ
အဘဒဒါနာ
သမဒါနာ
သမဒါနာ
တရားအလူတော်ကို
တရားအလူတော်ကို
ပြေလူကြပါကုန်၏
ပြေလူကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
မမတ်သာသာ
မမတ်သာသာ
အာယုထားလျက်
အာယုထားလျ
က်အားကြကြပါကုန်၏
အားကြကြ
တရားတော်မြတ်ကို
တရားတော်မြတ်က
ိုတတဝဝတ္ထု
တတဝဝတ္ထု
အစုစုတို့ဖြင့
်အစုစုတို့ဖြင့
်ပူဇော်ကြပါကုန်၏
ပူဇော်ကြပါကုန်၏
ယနေ့ယခု
ယနေ့ယခု
အာထုပြုလို့ကြရသော
အာထုပြုလို့ကြရသော
ဤကောင်းမှုသည
်ဤကောင်းမှုသ
ည်ဣဗံချမ်းသာ၏ဣ
ဗံချမ်းသာ၏
အကြောင်းထောက်ပံ
အကြောင်းထောက်ပံ
ဖြစ်ပါစေသတည်
းဖြစ်ပါစေသတည်း
ဤကောင်းမှု၏
ကောင်းမှု၏
အဖို့ဘာကကို
အဖို့ဘာကကို
အမိအဖာ
အမိအဖာ
အဖို့အဖွာ
အဖို့အဖွာ
ဆရာသမားမစား၍ဆရ
ာသမားစား၍
ကဘာသူကဘာသာ
ကဘာသူကဘာသာ
လူနတ်မြတ်မာ
လူနတ်မြတ်မာ
တတဝအများတို့အား
တတဝအများတို့အား
အများအများအ
များအများ
ဝေင့ပါကုန်၏
ဝေင့ပါကုန်၏
ကုသိုလ်အမြတ
်ကုသိုလ်အမြတ်
ကိုစီရကြကုန်သည်ဖြစ်၍
ကိုစီရကြကုန်သည်ဖြစ်၍
ကိုစိတ်နှဖျား
ကိုစိတ်နှဖျား
ချမ်းသာကြသည
်ချမ်းသာကြသည
်ဖြစ်ကြပါစေကုန်သတည်း
ဖြစ်ကြပါစေကုန်သတည်းအာလုံးရာကြလည်းများအမြတ်အမြတ်အမြတ်ယူတော်မူကြပါလုံးလုံးအာလူအာ သမ ्या အမ ्या အမ ्या အမ ्या ယူတော်မူကြပါလို့အာလုအာလုအာလုအာလုကာကြသမ ्या အမ ्या အမ ्या